မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ934ယောက်ထပ်တိုးပြီးသေဆုံးသူက28ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ5ယောက်ကယောဂါအခမ်းမရှိသူတွေဖြစ်တယ်ဆိုတာထုတ်ပြန်ချက်မှာတွေ့ရပါတယ်။ဓာတ်ခွဲနမူနာပေါင်း2100ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ယောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း18သိန်းကျော်သွားပါပြီ။သေဆုံးသူအရေအတွက်က2569ယောက်ရှိပြီဖြစ်ပြီးယောဂါပိုးကူးစက်သူပေါင်းကတော့132,000ကျော်ရှိပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူအရေအတွက် 1,223 ယောက်ရှိတယ်လို့ဖော်ပြထားတာကြောင့်ယောဂါပျောက်ကင်းသွားသူပေါင်းက132,000ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကနေ့အရေအတွက်ကိုမနေ့ကနဲ့နှိုင်းယှဉ်မယ်ဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအရေအတွက်ပိုများပြီးကူးစက်သူအရေအတွက်ကပိုနေပြီးတော့သေဆုံးသူအရေအတွက်ကပိုများပါတယ်။ယောဂါပျောက်ကင်းသွားသူအရေအတွက်လည်းပိုများတာတွေ့ရပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတရင်ထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂါတက်ဖြည့်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့ဓာတ်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 3.64 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 84.24 ရာခိုင်နှုန်းဒီဆုံးနှုန်းက 2.13 ရာခိုင်နှုန်းရှိပါတယ်။ဒီဆုံးသူတွေထဲမှာနောက်ခံယောဂါရှိသူက 81.48 ရာခိုင်နှုန်းရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါတယ်။အခုဆိုရင်ပိုးတွေ့နှုန်း4ရာခိုင်နှုန်းအောက်ကျဆင်းလာတာ2ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။အခုလိုမျိုးပိုးတွေ့နှုန်းကျော်လာတာတတ်မှတ်စည်းကမ်းချက်တွေကိုလိုက်နာလုံဆောင်နေကြတာစတဲ့အခြေအနေတွေကိုထောက်ပြပြီးအိမ်တွင်းနေအမိန့် Stay at Home ထုတ်ထားတဲ့မြို့နယ်တွေထဲကတချို့မှာကျန်းမာရေးဝန်ကြီးကဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပါတယ်။အိမ်တွင်းနေအမိန့်ပယ်ဖျက်လိုက်တဲ့အထက်မှာရန်ကုန်တိုင်းကစေကြီးကနောင်တို့တွန်တေးနဲ့ကွန်းချံကုန်းမြို့နယ်တွေအတွင်းရပ်ကွက်တချို့ကလွဲလို့ကျန်တဲ့မြို့နယ်တွေပဲခူးတိုင်းမှာကိုဝါနဲ့တနပ်ပင်မြို့နယ်မန္တလေးတိုင်းမှာအမရပူရမြို့နယ်အတွင်းရပ်ကွက်ကြီးရွာတချို့ကလွဲလို့ကျန်တဲ့နေရာတွေမွန်ပြည်နယ်မှာမော်လမြိုင်နဲ့ဘီလင်းမြို့နယ်အေရဝတီတိုင်းမှာဖျားပုံနဲ့မအူပင်မြို့နယ်ကချင်ပြည်နယ်မှာဖားကန့်နဲ့မိုးညင်းမြို့နယ်တွေပါဝင်ပါတယ်။